Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဇန်နဝါရီလ20ရက်တောက်ကြနေ့ညတွေ VOE စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါအခုညနေပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါ။ကျွန်တော်ရန်တိုင်းမှာတောက်ကြနေ့ညနေခင်းသတင်းတွေကိုမအီးတန့်စင်နဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်။အမေရိကန်ရေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကနိုင်ငံသားတိုင်းအတွက်ကြီးမြတ်တဲ့အမေရိကန်ပြည်ထောင်စုဖြစ်အောင်အလုပ်ကြိုးစားလုပ်ပြီးတော့တိုင်းပြည်ကိုညီညွတ်အောင်လုပ်သွားမယ်လို့ကတိပြုလိုက်ပါတယ်။ဒေါနယ်ထရမ့်သမ္မတတဲ့ဖြစ်ဒီကနေ့ကျန်းသက်စာချိန်ဆိုဖို့လုပ်နေချိန်မှာပဲညူယောက်လန်ဒန်အပါအဝင်ကမ္ဘာမျိုးကြီးနေရာအတော်များများမှာသူ့ကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေကျင်းပခဲ့ကြပါတယ်။ဗြိတိန်နိုင်ငံသားဝန်ကြီးဘော်ရစ်ဂျွန်ဆန်ဟာမြန်မာနိုင်ငံကိုရောက်ရှိနေပြီးတော့နိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ပါဝဲမြန်မာဆိုရထိတ်တန်းကောင်းဆောင်တွေနဲ့တွေ့ဆုံသွားဖို့ရှိနေပါတယ်။ဒီလိုထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒီကနေ့ညနေခင်းမှာကြားဖို့ရှိပါတယ်ဗျာ။
အခုညနေခင်းမှာတော့ဒီကနေ့ဒေတာစံတော်ချိန်မနေ့ပိုင်းမှာပဲအမေရိကန်ပြည်ထောင်စုရဲ့45ရောက်မြောက်သမ္မတတစ်ရဲ့ကျန်းသစ်စာကြိမ်ဆိုပွဲအခမ်းအနားရှိတာဖြစ်လို့သမ္မတတစ်ဒေါ်နယ်ထရမ့်လက်ထက်မှာမြန်မာနိုင်ငံနဲ့ဆက်ဆံရေးအလားအလာတွေဘယ်လိုရှိလာနိုင်ပါသလဲ
။ဒီအာရှနိုင်ငံတွေကိုအပြိုင်ဆိုင်စည်းရုံးနေတဲ့နိုင်ငံတွေအများကြီးရှိတယ်။နံပါတ်1ကတရုတ်ပေါ့။နံပါတ်2ကတော့ဂျပန်ပေါ့။ကဲအဲ့ဒါတွေကပြောမယ်ဆိုရင်လက်ကမောင်းခတ်သွားမှာပေါ့နော်။ကျေစွနှစ်နဲ့ချီပြီးတော့အမေရိကဒီမှာ
နိုင်ငံတကာရေးရလေလာတုံတက်သူဒေါက်တာခင်စောဝင်းရဲ့အမြင်နဲ့အတူနားဆင်ရမှာဖြစ်တယ်လို့သမ္မတအသည့်ပေါ်မှာမြန်မာနိုင်ငံသားတွေရဲ့သဘောထားအမှတ်ချက်တွေကိုလည်းတန်နိုင်သမျှစူးစီးထုတ်လွှင့်ပေးထားဖို့ရှိပါလိမ့်ရှင်။တခါကချင်ပြည်နယ်ဘက်မှာတော့ပျောက်နေတဲ့တင်းထောက်စရာနှစ်ဦးကိုကချင်လက်နက်ကိုင်အဖွဲ့အတွက်ငွေကြေးထောက်ပံ့မှုလူသစ်စူဆောင်းပေးမှုတွေကြောင့်ဖမ်းဆီးထိန်းသိမ်းထားတဲ့အကြောင်းတပ်မတော်ဘက်ကသတင်းထုတ်ပြန်ခဲ့တဲ့အကြောင်းကိုလည်းနှာစင်ကြရမှာပါ။ဒီလိုသတင်းဆောင်ပါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့မတ်ဤတန်စင်တို့ကြေညာပါမယ်ရှင
်။အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကနိုင်ငံသားတိုင်းအတွက်ကြီးမြတ်တဲ့အမေရိကန်ပြည်ထောင်စုဖြစ်အောင်အလုပ်ကြိုးကြိုးစားစားလုပ်ပြီးတိုင်းပြည်ကိုညီညွတ်အောင်လုပ်သွားမယ်လို့ကတိပြုပြောဆိုလိုက်ပါတယ်
။ And it's something very very special. And we're going to unify our country.And our phrase
they gone at chini တွေကိုအမေရိကန်ပြည်သူတွေတွေ့မြင်ကြရလိမ့်မယ်လို့သမ္မတကျန်းသစ္စာကျင်းစုပွဲအကြိုနေ့မှာမစ္စတာထရမ့်ပြောသွားတာပါ "तू आर 45ရောက်မြောက်အမေရိကန်သမ္မတအဖြစ်ဒီကနေ့တောက်ကြနေ့မှာကျန်းသစ္စာကျင်းစုမှာပါ"မနေ့ကျသရီးနေ့ညနေပိုင်းဝါရှင်တန်မြို့ရဲ့ထင်ကရလင်ကွန်မမ်မိုရီယယ်အဆောက်အုံကြီးရဲ့ခြေရင်းမှာလုပ်တဲ့ကျန်းသစ္စာကျင်းစုပွဲအကြိုစင်မြန့်ဂီတဖျော်ဖြေပွဲအပြီးမစ္စတာထရမ့်မိန့်ခွန်းပြောခဲ့တာမှာတော့အမေရိကန်ပြည်ထောင်စုမှာဘာတွေဖြစ်နေတယ်ဆိုတာကိုတကမ္ဘာလုံးကစောင့်ကြည့်နေကြတယ်ဆိုပြီးဒီကနေ့ကျန်းသစ္စာကျင်းစုတဲ့အချိန်မိုးရွာရွာနေသားသားရာသီဥတုဘလို့ပဲဖြစ်နေသူကတော့ဂရုမစိုက်ဘူးလို့ပြောသွားပါတယ်ဒီကနေ့ကျန်းသစ္စာကျင်းစုမဲ့နေ့မှာရာသီဥတုကတော့မိုးနည်းနည်းရွာပြီးအေးမယ်လို့ခန့်မှန်းထားပါတယ်ဒီအပိုင်းမျိုးတော်ဝါရှင်တန်တဝိုက်မှာထရမ့်ကိုထောက်ခံသူကန့်ကွက်သူထောင်ပေါင်းများစွာလာရောက်စုဝေးဆန္ဒပြနေကြတာမှာတော့ကျသာပရင်းနေညကဝါရှင်တန် DC မှာရှိတဲ့သတင်းတောက်များအတင်းရှိမှဆန္ဒပြကြတဲ့ထရမ့်ကိုစန့်ကျင်သူတွေနဲ့ရဲတွေအကြားမှာတင်းမာမှုအခြေအနေတချို့ရှိခဲ့ပါတယ်ဆန္ဒပြသူတချို့ကရဲတွေကိုပစ္စည်းတချို့နဲ့ပေါက်ကဲချသလိုလမ်းမပေါ်မှာမီးပုံတစ်ခုလည်းဖူခဲ့တာကြောင့်ရဲတွေကဆန္ဒပြလူအုပ်ထဲကိုဓာတ်ရုပ်မှုတ်ဆေးတချို့သုံးပြီးတော့ထိမ့်သိမ်းဖို့ကြိုးစားခဲ့ရပါတယ်ခင်ဗျာ
အမေရိကန်သမ္မတတဲ့ကျန်းသစ္စာကျင်းဆိုပြီးတာနဲ့သမ္မတတဲ့ဖြစ်လာမဲ့ဒေါ်နယ်ထရမ့်နဲ့အမြန်ဆုံးတွေ့ဆုံနိုင်အောင်အမေရိကန်ပြည်ထောင်စုကိုသွားဖို့စီစဉ်ထားတယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကပြောပါရယ်။အမေရိကန်ဂျပန်မဟာမိတ်ဆက်ဆံရေးဟာဂျပန်နိုင်ငံရဲ့နိုင်ငံခြားရေးနဲ့လုံခြုံရေးဆရာမူဝါဒတွေရဲ့အခြေခံပဲဖြစ်ပါရယ်။ဒါဟာအရင်ကရောအခုရောနောက်နာကက်မှာရောဒီတိုင်းပဲဆက်ရှိနေမဲ့မပြောင်းလဲတဲ့မူဝါဒတရက်ပါ။ကျွန်တော်အနေနဲ့အမေရိကန်ပြည်ထောင်စုကိုအမြန်ဆုံးသွားရောက်ပြီးတော့သမ္မတတဲ့ထရမ့်နဲ့တွေ့ဆုံပြီးမဟာမိတ်ဆက်ဆံရေးပုံမခိုင်မအောင်လုပ်သွားခြင်းနဲ့လို့ဂျပန်ဝန်ကြီးချုပ်အာဘေကဒီကနေ့ဂျပန်လွှတ်တော်မှာမူဝါဒရေးရာနှစ်ပတ်လည်မင်းကွန်းပြောကြားချိန်မှာပြောသွားတာပါမေကင်ပြည်အောင်စုသားအဓိကဦးစားပေးဖြစ်ရမယ်ဆိုတဲ့ထရမ့်ရဲ့မူဝါဒကြောင့်အာရှဒေသနဲ့ပတ်သက်တဲ့အမေရိကန်ရဲ့အလေးနက်ထားမှုတွေပြောင်းလဲသွားမှာကိုဂျပန်ကစိုးရိမ်နေတာဖြစ်ပါတယ
်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်သမ္မတအသစ်ဖြစ်ဒီကနေ့ကျန်းသစ္စာချိန်ဆိုဖို့လုပ်နေချိန်မှာပဲအမေရိကန်ပြည်ထောင်စုနယူးယောက်အပါအဝင်လန်ဒန်ဆစ်ဒနီစတဲ့ကမ္ဘာမျိုးကြီးတွေမှာလည်းသူ့ကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေကျင်းပခဲ့ကြပါတယ်နယူးယောက်မြို့မှာတော့ကျန်းသစ္စာချိန်ဆိုပွဲအကျိုးဆန္ဒပြတဲ့အနေနဲ့ဟောလိဝုဒ်ကကမ္ဘာကျော်ရုပ်ရှင်မင်းသားမင်းသမီးတွေဖြစ်တဲ့ရောဘတ်ဒေနီရိုမိုက်ကယ်မိုးဂျူလီယံမိုးနဲ့မတ်ဂရူဖာလိုတို့အပါအဝင်ဆန္ဒပြသူရာပေါင်းများစွာက ထရမ့်နိုင်ငံတကာဟိုတယ်နဲ့ထရမ့်ရဲ့အဆောက်အုံရှိမှာမနေ့ကသတင်းတွေကဆန္ဒပြခဲ့ကြပါတယ်အခုလိုဆန္ဒပြရတာဟာရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ရဲ့မူဝါဒတွေနဲ့ပတ်သက်ပြီးစိုးရိမ်နေကြတဲ့သူတွေကိုအတက်စီဖို့အတွက်ဖြစ်တယ်လို့ဆန္ဒပြပွဲအစည်းအဝေးသူတွေကပြောပါတယ်ဒါပြင်ဗြိတိန်နိုင်ငံလန်ဒန်မြို့မှာလည်းဒေါ်နယ်ထရမ့်ကမက္ဆီကိုနယ်စပ်ကိုတတိုင်းဒီကာမယ်ဆိုတာကိုကန့်ကွက်တဲ့အနေနဲ့တတိုင်းဒီကာရမယ်အစားတရားတွေစောက်ပါဆိုတဲ့စာတမ်းကြီးကိုလန်ဒန်မြို့ရဲ့အထင်ကရတာဝါတရားကြီးပေါ်မှာချိန်ဆခဲ့တယ်လို့သင်းစမြတ်အတွင်းမှာလည်းမော်တော်ဘုတ်နဲ့လဲလဲဆန္ဒပြခဲ့ကြပါတယ်။ဒါပြင်ကမ္ဘာနိုင်ငံတစ်ဝန်းကတိုရွန်တို၊ဆစ်ဒနီ၊အဒစ်စ်အဘာဘာ၊ဒပ်လင်နဲ့မနီလာမြို့တွေမှာလည်းဆန္ဒပြခဲ့ကြပါတယ်။ဖိလစ်ပိုင်နိုင်ငံမနီလာမြို့မှာတော့လက်ဝဲဝါရီနဲ့မွတ်စလင်တက်ကြွလှုပ်ရှားသူတွေကဖိလစ်ပိုင်သမ္မတဒူတာတေးကိုဒေါနယ်ထရမ့်နဲ့ခက်ခဲခဲနေဖို့တောင်းဆိုလိုက်ပါတယ်ခင်ဗျာ။
မဲခင်ပြည်အောင်စင်းတဲ့အပြုသဘောဆောင်တဲ့တွေ့ဆုံဆွေးနွေးမှုတွေလုပ်သွားဖို့ရုရှားဆိုရဘက်ကအဆင်သင့်ပဲလို့ရုရှားနိုင်ငံသား၏ဝန်ကြီးဆာဂေးလက်ဗရော့ကဒီကနေ့မှပြောဆိုလိုက်ပါတယ်။အဲစစ်သွေးကြွချင်းမုံရိပ်ပူပေါင်းဆောင်ရွက်ဖို့စိတ်ပိုင်းဖြစ်ထားတယ်။ပူပေါင်းဆောင်ရွက်ဖို့အဆင်သင့်ပဲဆိုတာအပါအဝင်ရွေးကောက်ပွဲမတိုင်ခင်ကတည်းကဒေါ်နယ်ထရမ့်ပြောခဲ့တဲ့ကိစ္စတွေကိုကျွန်တော်တို့အလေးနက်ထားစောင့်ကြည့်ခဲ့ပါတယ်လို့ရုရှားနိုင်ငံသား၏ဝန်ကြီးလက်ဗရော့ကပြောသွားတာပါ။ဒီတော်တွင်ထရမ့်ရဲ့ရွေးကောက်ပွဲမဲဆွယ်လှုပ်ရှားမှုအကြံပေးပုံကိုယ်တွေနဲ့ရုရှားဆိုရကြားအပြန်အလှန်ဆက်သွယ်တွေနဲ့ငွေကြေးဆက်နွယ်ပတ်သက်မှုတွေရှိခဲ့တယ်ဆိုတာကိုအမေရိကန်ထောက်လှမ်းရေးအဖွဲ့တွေကရှာဖွေတွေ့ထားတဲ့အကြောင်းနယူးယောက်တိုင်းသတင်းစာမှာဖော်ပြထားပါတယ
် VOA အမေရိကန်အသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေ့တောက်ကြနေညနေခင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်အမေရိကန်ပြည်ထောင်စုမှရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကသမ္မတအဖြစ်ကျန်းသက်စာကျင်းပဖို့နိုင်ပိုင်းအလိုမှာပဲတရုတ်နိုင်ငံအနေနဲ့လည်းလာမယ့်အမေရိကန်အစိုးရတင်းနဲ့ဆက်ဆံရေးကောင်းမှုဖို့မျှော်လင့်တယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဟွာချူရင်းကပြောလိုက်ပါတယ်
我们希望呢与美国的新政府共同努力继续秉持不冲突不对抗
ဒီနိုင်ငံနေနဲ့အမေရိကန်အစိုးရတက်လက်ထမှာပြည်ပခမဖြစ်ရေးထိတ်တိုင်မတွေ့ဆုံရေးနှစ်ဖက်စလုံးအပြန်အလှန်ယုံကြည်မှုနဲ့အကျိုးရှိစေမဲ့ပူးပေါင်းဆောင်ရွက်မှုမူဝါဒတွေပေါ်မှာအခြေခံပြီးတော့အတူလက်တွဲလှုပ်သွားနိုင်ဖို့မျှော်လင့်တယ်လို့ဟွာချူရင်းကပြောသွားတာပါအမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကတရုတ်နိုင်ငံဟာကုန်သွယ်ရေးမညီမျှမှုတွေလှုပ်ဆောင်နေတယ်လို့ဆွဆွဲလိုက်ပြီးတရုတ်နိုင်ငံရဲ့ကုန်ပစ္စည်းတွေအပေါ်မှာအခွန်အရေးတိုးကောက်ပြီးတော့ကုန်သွယ်ရေးစစ်ပွဲဆင်နွှဲသွားမယ်ဆိုပြီးတော့ထိန်းချုပ်ထားပါတယ်တရုတ်သမ္မတရှီကျင်းဖင်ကတော့ကုန်သွယ်ရေးစစ်ပွဲကကမ္ဘာကုန်သွယ်ရေးမှာပါဝင်ပတ်သက်နေတဲ့နိုင်ငံအလုံးကိုထိခိုက်စေမှာဖြစ်တယ်လို့ဆွစ်ဇာလန်နိုင်ငံဒါဗိုစ်မြို့မှာကျင်းပတဲ့ကမ္ဘာစီးပွားရေးဖိုရမ်မှာပြီးခဲ့တဲ့အင်္ဂါနေ့ကတုံ့ပြန်လိုက်ပါတယ်ခင်ဗျာ
မင်းခင်ပြည်အောင်စုရဲ့45ရာမြောက်သမရသစ်ကိုကြိုဆိုတဲ့အခမ်းအနားတွေကိုကြာတာပြင်းနေ့ညနေကလေးကဝါရှင်တန်ဒီစီမြို့တော်မှာဖျော်ဖြေပွဲတွေနဲ့စတင်ကျင်းပပါတယ်ကြာတာပြင်းနေ့ညနေဝင်ချိန်ရောက်ပြီဆိုတာနဲ့သမရဟောင်းလင်ကုအမတ်တရရုပ်ထုနဲ့အဆောင်အုံကြီးရှေ့မှာဂီတဖျော်ဖြေပွဲတွေစပြီးကျင်းပခဲ့ပါတယ်သမရသစ်ကိုကြိုဆိုမဲ့သူတွေနဲ့သူ့ကိုထောက်ခံသူတွေကဆန္ဒပြပွဲတွေကျင်းပမဲ့စန့်ကျင်ကန့်ကွက်တဲ့သူတွေကဒီရက်ပိုင်းမှာဝါရှင်တန်ဒီစီမြို့ကိုရောက်နေကြတာဖြစ်ပါတယ်
ဗြိတိန်နိုင်ငံသားရေးဝန်ကြီးဘောရစ်ဂျွန်ဆန်ဟာမြန်မာနိုင်ငံကိုနှစ်ရက်ကြာခီးစဉ်အဖြစ်ရောက်ရှိလာပြီးတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်အပါအဝင်မြန်မာအစိုးရထိပ်တန်းခေါင်းဆောင်တွေနဲ့တွေ့ဆုံဖို့ရှိနေပါတယ်ဒီကနေ့နေ့လယ်ပိုင်းမှာပဲမြန်ပြည်တော်ကိုရောက်လာတဲ့ဗြိတိန်နိုင်ငံသားရေးဝန်ကြီးကတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီရေးကြိုးပမ်းမှုတွေကိုအကူအညီပေးဖို့ကမ်းလှမ်းမှဖြစ်ကြောင်းလဲလန်ဒန်မှာထုတ်ပြန်ခဲ့တဲ့ကြေညာချက်ထဲမှာပြောဆိုထားပါတယ်မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးလုပ်ငန်းစဉ်ဟာမပြီးဆုံးသေးပေမဲ့လည်းဒေါ်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကလွန်ခဲ့တဲ့6လလောက်ကစလို့အစိုးရတာဝန်ယူခဲ့ပြီးတဲ့နောက်မှာပေါ်ပေါက်လာတဲ့အပြောင်းလဲတွေကိုလည်းအတိမတ်ပြုပြောဆိုခဲ့ပါတယ်မြန်မာနိုင်ငံနဲ့နှစ်ပေါင်းကြာရှည်ဆက်ဆံရေးတွေရှိခဲ့တဲ့ဗြိတိန်နိုင်ငံအနေနဲ့မြန်မာနိုင်ငံမှာဒီမိုကရေစီထွန်းကားရေးအတွက်အပြည့်အဝအားပေးသွားမှာဖြစ်တယ်လို့မြန်မာလူထုအတွက်ငြိမ်းချမ်းရေးနဲ့တာယာဝါပြောတဲ့နိုင်ငံတစ်ခုဖြစ်အောင်ဆက်လက်ပံ့ပိုးသွားမှာဖြစ်ကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်။နှစ်ရက်ကြာမြန်မာနိုင်ငံခီးစဉ်အတွင်းမှာတော့ရခိုင်ပြည်နယ်စုံစမ်းစစ်ဆေးရေးကော်မရှင်တာဝန်ရှိသူတွေတိုင်းဒေသအင်အားစုတွေကကိုယ်စားလှယ်နဲ့တွေ့ဆုံပြီးတော့ညီညာရေးနဲ့ဖွံ့ဖြိုးရေးကိစ္စတွေကိုဆွေးနွေးလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်ခင်ဗျာ
။မွေးစေဝါမှန်ခုကူသူဝါကင်အယ်ချာပိုဂူးစမန်ကိုမက္ဆီကိုအစိုးရကအမေရိကန်ပြည်အောင်စုစီလွှဲပြောင်းပေးလိုက်ပါပြီ။သူဟာမွေးစေဝါမှန်ခုကူမှုလူတက်မှုအပြင်နှစ်ခြားမှုတွေနဲ့တရားရင်ဆိုင်ရမှာပါ။ Guzman ကြာသပတေးနေ့နှဝိုင်းမှာနယူးယောက်ကိုရောက်လာခဲ့ပြီးတော့ဒီကနေ့တောက်ကြာနေမှာရုံထုံမယ်လို့ခန့်မှန်းရပါတယ်။ဒီနယူးယောက်မြို့ဟာမစ္စတာ Guzman ကိုတရားစွဲဆိုထားတဲ့အမေရိကန်တရားရေးနယ်မြေတွေကတခုဖြစ်ပါတယ်။ Guzman လေရင်နဲ့ထွက်လာတုန်းကကြာတော့သူ့ကိုအမေရိကန်ပြည်ထောင်စုကိုပို့လိုက်ပြီးလို့ Mexican တာဝန်ရှိသူတွေကပြောပြီးတော့သူ့ဘယ်မြို့ကိုဆက်ရောက်မလဲဆိုတာတော့မကြေညာခဲ့ပါဘူး။ Sinaloa မူရစ်ကိုင်းကောင်းဆောင် Mr. Guzman ဟာအမေရိကန်ပြည်ထောင်စုကိုအပို့မခံရဖို့မနစ်ကတစ်နှစ်လုံးတရားကြောင်းရတရားရေးရကြိုးပမ်းနေကြတာဖြစ်ပါတယ်သူကအမေရိကန်ပြည်အောင်စုနဲ့နီးတဲ့မက္ကဆီကိုနိုင်ငံမြောက်ပိုင်း Juarez မြို့ကအချင်းထောင်မှာနောက်ဆုံးချုံနှောင်ခဲ့တာဖြစ်ပါတယ
်တောက်ကြနေညနေခင်းနောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့မအီတန့်စင်တို့ကြီးညာပေးသွားတာပါရှင်တော်ရရှင်များရှင်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ရဲ့ဒီကနေ့ကျန်းသစ္စာကျိန်ဆိုပွဲအခမ်းအနားအကြောင်းကိုတော့ကျမတို့ရေဒီယိုအစီအစဉ်ထုတ်လွှင့်ပြီးပြီးချင်းဒီကနေ့ရဲ့နေ့စဉ် TV သတင်းလွှာအစီအစဉ်မှာသိရထားရသမျှကိုတိုက်ရိုက်သတင်းပေးဖို့ထုတ်လွှင့်ဖို့ရှိကြောင်းကြိုတင်အသိပေးပါရစေ။ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ဟာအမေရိကန်ပြည်ထောင်စုရဲ့45ဆမြောက်သမ္မတအဖြစ်ကျန်းသစ္စာကျိန်းဆိုတော့မှာပါအစိုးရအုပ်ချုပ်ရေးမှာပြောင်းလဲတွေလုပ်ဖို့အုပ်ချုပ်ရေးနဲ့ဥပဒေပြုရေးအစီအစဉ်တွေကိုအလျင်မြန်လုပ်သွားမယ်လို့သူကကြေပေးထားပါတယ်ဒါပေမဲ့နိုဝင်ဘာလရွေးကောက်ပွဲမှာဟီလာရီကလင်တန်ကိုအနိုင်ရခဲ့ပြီးတဲ့နောက်ရှေ့နေဆက်ဖြစ်တဲ့နိုင်ငံရေးမကြီးညွတ်မှုကိုလည်းရင်ဆိုင်ကြရမှာပါဂျင်မဲလုံးရဲ့သတင်းလွှာကိုတော့ကိုသိန်းထိုင်ဦးကပြောပြပေးပါမယ်ရှင်
ဒေါ်လာတော့အသူ့ကိုထောက်ခံသူတွေကိုကျေးဇူးတင်စကားပြောဖို့နိုင်ငံတော်ကလူထုစုဝေးပွဲတွေလုပ်ပြီးသူ့ရင်သမ္မတသစ်တွေနဲ့မတူဆိုတာကိုပြထားပါတယ်။တိတ်မကြသေးခင်ချိန်တွင်အပြစ်ဒဏ်ဆုံးကွဲပြားခဲ့တဲ့ရွေးကောက်ပွဲမဲဆွယ်ကာလတစ်ခုပြီးတဲ့နောက်တိုင်းပြည်ကိုညီညွတ်အောင်ပြန်လုပ်ချင်တယ်လို့ထွန်းကပြောထားပါတယ်
။ We will heal our divisions.
ကျွန်တော်တို့ရဲ့ကွဲပြားမှုတွေကိုကူစားပြီးတိတ်ကိုကွဲပြားလွန်းတဲ့တိုင်းပြည်ကိုညီညွတ်အောင်လုပ်ပါမယ်။အမေရိကန်တွေညီညွတ်တဲ့အခါကျွန်တော်တို့မလွတ်နိုင်တာဘာမှမရှိပါဘူး။ဘလို့လုံးမှာတိတ်ကြီးတယ်လို့မရှိသလိုဘယ်အိမ်မက်မှလည်းမကြီးလွတ်ပါဘူ
းဒါပေမဲ့နောက်တက်မဲ့သမ္မတကိုစန့်ကျင်တာတွေပြင်းထန်ဆဲရှိပြီးဖလော်ရီဒါပါဝင်ပြည်နယ်အများပြားမှာမကြသေးခင်ကမှလုပ်ခဲ့တဲ့သမ္မတရွေးချယ်ရေးအဖွဲ့မဲပေးပွဲတွေအတွင်းအထင်ရှားတွေ့ခဲ့ရပါတယ
် Vote Sanity and Stability No Trump
Wisconsin ပြည်နယ်မှာလည်းထရန့်ကိုစန့်ကျင်ဆန္ဒပြသူတွေကိုတွေ့ခဲ့ရပါတယ်ထောက်ထောက်ခံသူတွေကတော့သမ္မတသစ်ကိုလောက်ပြခွင့်ပေးဖို့ကန့်ကွက်သူတွေကိုတိုက်တွန်းနေပါတယ်။ Kevin Brady က Texas ပြည်နယ်က Republican အောက်လွှတ်တော်အမတ်ပါ
။ I think President Obama was
သမ္မတ Obama ဟာညီညွတ်မှုပြအောင်လုပ်သူလို့ကျွန်တော်ထင်ပါတယ်။ယူကောက်ခံသမ္မတ Trump အနေနဲ့လွှတ်တော်ကိုရောနိုင်ငံတော်ဝန်ကအုပ်စုအမျိုးမျိုးနဲ့ရောဆက်ပြီးတော့ထိတွေ့သွားပြီးညီညွတ်အောင်လုပ်သွားမယ်လို့ကျွန်တော်မျှော်လင့်ပါတယ်။အဲ့ဒါကျွန်တော်မျှော်လင့်ချက်ပါ။
ဒါပေမဲ့လည်းထရန့်ကိုတန်းနိုင်တဲ့နေရာကကန့်ကွက်ကြဖို့သမ္မတကိုယ်စားလှယ်လောင်း Bernie Sanders ကဒီမိုကရက်တစ်ကိုတိုက်တွန်းနေပါလေ
When we stand together Donald Trump
ကျွန်တော်အားလုံးညီညွတ်ရင် Donald Trump ရောဘယ်သူကမှမတားနိုင်ပါဘူးအတူတကွရှေ့ဆက်ကြပါစို့အားလုံးကိုကျေးဇူးတင်ပါတယ
်တိုင်းပြည်ကိုညီညွတ်အောင် Trump ဘယ်လိုလုပ်မလဲဆိုတာရေးကြည့်တယ်လို့သူတည်သည် John Hodak ကပြောပါတယ
် It is incumbent upon
him ပြောတယ်မပေးခဲ့တဲ့ American 80နီးပါးနဲ့ညီညွတ်ရေးတည်ဆောက်ဖို့ကသူ့တာဝန်မှာဒါကတကယ်အရေးဖြစ်ပြီးသမ္မတတိုင်းရင်ဆိုင်ရတဲ့အရေးမျိုးမဟုတ်ပါဘူးသမ္မတကဒါကိုဘယ်လိုလုပ်မလဲအစိုးရတက်တန်းအစိုးရမှာလောက်ကောလုံးမှာလားဆိုတော့ကအရေးကြီးတဲ့အချက်တစ်ချက်ပ
ါ2000ခုနှစ်ရေကောပွဲမှာဒီမိုကရက်ဘက်ကအဲဂိုးညင်းပွားပွဲနဲ့ရခဲ့တဲ့သမ္မတဟောင်းဂျော့ဂျ်ဒဘလူးဘွတ်ခါလဲအလားတူအခြေအနေကိုရင်ဆိုင်ခဲ့ရဘူးပါလေသူ့ရဲ့ကြမ်းကြိမ်ပွဲနေ့မင်းကွန်းမှာတော့တိုင်းပြည်ကိုညီညွတ်အောင်လှုပ်သွားဖို့ဘွတ်ကဂရီးပြုခဲ့ပါလေ
Our unity our union
ကျွန်တော်တို့ရဲ့ညီညွတ်မှုဟာခေါင်းဆောင်တွေနိုင်ငံသားတွေမျိုးဆက်တိုင်းအတွက်လေးနက်တဲ့အလို့ပါတရားမျှတမှုနဲ့အခွင့်အလမ်းတွေရှိတဲ့စည်းလုံးသောနိုင်ငံအဖြစ်တည်ဆောက်သွားမယ်ဆိုတာကျွန်တော်ရဲ့ခိုင်မာတဲ့ကတိဖြစ်ပါတယ်
။ညီညွတ်ဖို့အတွက် Trump ကြိုးစားတာကိုလူလူကကြိုဆိုမှာပါလို့အစိုးရလွှဲပြောင်းရေးအကြံကျင်သူ Davis Eagles ကပြောပါတယ်။
We've been a divided country here obviously the election showed it
ကျွန်တော်တို့ဟာမညီညွတ်တဲ့တိုင်းပြည်တစ်ခုဖြစ်နေခဲ့ပြီးခံမှန်းခဲ့သလိုပဲအပြတ်အသတ်မဖြစ်တဲ့ရွေးကောက်ပွဲကအဲ့ဒါကိုအထင်ရှားပြခဲ့ပါတယ်။ဒါပေမဲ့ကျွန်တော်သိပ်မျှော်လင့်ပါတယ်။ဒီကာလမျိုးကိုတမိုင်းမှာပြန်ကြည့်ရင်သမ္မတသစ်အနေနဲ့အောင်မြင်အောင်လုပ်ဖို့အမေရိကန်လူထုကရေဘူးအဖြစ်အခွင့်ပေးတတ်ပါတယ
်။ဒါပေမဲ့လည်းသမ္မတဘရက်ကိုဘားမားရဲ့တမိုင်းဝင်ကျမ်းမာရေးဆောင်ရှောက်မှုဥပဒေကိုဖျက်မယ်အစားထိုးမယ်လို့ထရန့်ကကြေပေးထားတာကြောင့်ရွေးကောက်ပွဲကြောင့်ဖြစ်လာတဲ့နိုင်ငံရေးအမုန်းတရားတွေရောပါသက်သာရေးဘလို့ကြိုးပမ်းမှုမျိုးမဆိုအစကတည်းကရှုပ်ထွေးလာနိုင်ခြင်းရှိနေပါတယ်ခင်ဗျာ
။ကိုသိန်းထိုက်ဦးပြောပြသွားတာပါရှင်။အခုလို့သမ္မတသစ်ဒေါ်နယ်ထရန့်ဦးဆောင်တဲ့အမေရိကန်အစိုးရသစ်တာဝန်စတင်တာဝန်ယူတဲ့အချိန်မှာ နိုင်ငံတကာဆက်ဆံရေးမှာအပြောင်းအလဲတွေအများကြီးဖြစ်ပေါ်လာနိုင်တာကြောင့်အမေရိကန်နဲ့မြန်မာဆက်ဆံရေးမှာလည်းတည်ရောက်မှုတွေရှိလာနိုင်ပါတယ်။ဒါအပြင်အမေရိကန်မြန်မာနှစ်နိုင်ငံဆက်ဆံရေးဟာအရင်ဆိုရနဲ့ကွာခြားလာနိုင်တဲ့အကြောင်းနဲ့အဲ့ဒီအတွေ့ကယူတဆိုင်ကင်တွယ်ဖို့လိုအပ်လာနေတဲ့အကြောင်းမြန်မာနဲ့နိုင်ငံတကာအရေးလေ့လာသူတွေကသုံးသပ်ကြပါတယ်။ဆက်သွယ်စုံစမ်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြမှာပါရှင်။
ဟုတ်ကဲ့ဒီကနေ့ကျန်းသစ္စာကြေဆုံမဲ့အမေရိကန်သမ္မတတဲ့ဒေါ်နယ်ထရန့်ဟာသူတာဝန်ယူချိန်မှာနိုင်ငံရေးစီးပွားရေးလူမှုရေးဆိုင်ရာမူဝါဒအပြောင်းလဲတွေရှိလာနိုင်တယ်လို့နိုင်ငံခြားရေးမူဝါဒအထူးသဖြင့်အာရှဒေသနဲ့ဆက်ဆံရေးဟာလည်းပြောင်းလဲမဲ့အခြေအနေတွေရှိနေပါတယ်။အမေရိကန်အစိုးရအပြောင်းလဲကြောင့်မြန်မာပြည်ပေါ်တည်ရောက်နိုင်တဲ့အခြေအနေကိုနိုင်ငံရေးလေ့လာသုံးသပ်သူဒေါက်တာခင်မောင်ညိုကအခုလိုပြောပါတယ
်။သူကတော့တည်ရောက်လူမျိုးနိုင်ငံကြတော့သူကကျွန်တော်လေးအရေးထားတော့ဗျာကျွန်တော်တို့တိုင်းပြည်ကတော့အများကြီးလည်းဟိုအရေးပါတယ်လို့ဆိုတော့ယူဆတာမဟုတ်လို့ကျွန်တော်တို့ပြန်မှပြည်သက်တော့အများကြီးဆက်ကြည့်အောင်မဟုတ်လို့ကျွန်တော်ထင်တယ်ကျွန်တော်တို့အိုဘားမားတို့ဟီလာရီကလင်တန်တို့လိုမျိုးပုံမှန်ကြီးကိုယူဆမှုကတော့ဟောရှိလာမယ်တော့မဟုတ်ဘူးကျွန်တော်နည်းနည်းလေးကြော့နေတော့မှကျွန်တော်ယူဆပါတယ်ဒီလူခွင့်ရင်းနဲ့ဒီမိုကရေစီအရေးကြီးတဲ့ကိုမစ္စတာထရမ့်နေနဲ့ဒီနဘောကဖြစ်တယ်လို့နော်ဆက်ကြတော့အဲ့ဒါကလုတ်သွားမယ်ဆိုတော့အများကြီးတော့ရှိုးလာမှာတော့မဟုတ်ဘူးဒါပေမဲ့တို့တက်ဖို့ကတော့ဒီကြေးကြီးရလာမယ်လို့မထင်ဘူ
းနိုင်ငံတကာရေးရသုံးသပ်သူဒေါက်တာခင်စောဝင်းကတော့အမေရိကန်ဟာအာရှဒေသကိုဆက်ဆံရေးလျှော့ချလိုက်မယ်ဆိုရင်အခြားပြိုင်ဘက်တွေဖြစ်တဲ့တရုတ်နဲ့ဂျပန်တို့ကိုအခွင့်အရေးပေးသလိုဖြစ်ပြီးအရှေ့အာရှမှာသူ့ရဲ့ဩဇာကျဆင်းသွားမှာဖြစ်ကြောင်းသုံးသပ်ပါတယ
်အမေရိကန်နဲ့အတူဒီအာရှနိုင်ငံတွေကိုအပြိုင်ဆိုင်စည်းရုံးနေတဲ့နိုင်ငံတွေအများကြီးရှိတယ်နံပါတ်1ကတရုတ်ပေါ့နံပါတ်2ကတော့ဂျပန်ပေါ့ကဲအဲ့ဒါကြီးကပြောမှဆိုရှင်လက်ခမောင်းခတ်သွားမှာပေါ့နော်ကျေစစ်နဲ့ဖြီးပြီးတော့အမေရိကဒီမှာနေရာတစ်ခုကိုသူကဆူအောင်ထားတာလေအရှေ့အာရှမှာဆိုလို့ရှိပေါ့ဒါတွေအကုန်လုံးလက်လို့ဆော့ရှော့သွားနိုင်လာပေါ့နော
်မြန်မာပြည်အနေနဲ့အမေရိကန်နဲ့ဆက်ဆံရေးကိုပုံမအားဆိုင်ဖို့လိုလာကြောင်းလည်းပြောပါတယ်နိုင်ငံခြားရေးဝန်ကြီးဌာနကအငင်းစားအရာရှိဥငွေဝင်းကတော့သမ္မတတဲ့ဒေါ်နယ်ထရန့်နဲ့မြန်မာနိုင်ငံရဲ့ဆက်ဆံမှုအပေါ်အခုလိုသုံးသပ်ပါတယ
်သူကစီးပွားရေးဓမ္မဆိုလို့ပေါ့စင်းနိုင်စီးပွားရေးလို့ပဲစဉ်းစားနေအောင်နေတယ်အချိုးမြပေါ့ကွယ်တို့တော့ကမ္ဘာကနိုင်ငံတွေမြန်မာအပါဝင်နိုင်ငံတွေသူပြစ်ပယ်ပြီးတော့သူအချိုးစီးပွားရေးသူစီးပွားရေးဓမ္မစဉ်းစားသူစဉ်းစားလို့မရဘူးလေကွယ်အခုပဲအမေရိကန်လူမျိုးတွေအကုန်လုံးနဲ့ပေါင်းပြီးတော့လုပ်ပန်ပေးပန်းရတယ်။နည်းနည်းလေကနည်းနည်းလေးရောက်လာပြီ။အဲ့တော့ဒါကိုချီးကျူးအားဖြင့်တိုက်ပြီးတော့ရောင်းလန်ပြီးတော့လုပ်ပြမဲ့အခြေအနေတော့မရှိပါဘူး
။အရင်အမေရိကန်ဆိုးရလက်ထက်ကသမ္မတအိုဘားမားနဲ့နိုင်ငံခြားရေးဝန်ကြီးဟီလာရီကလင်တန်ကိုယ်တိုင်မြန်မာပြည်ကိုလာရောက်လည်ပတ်ခဲ့တယ်လို့မြန်မာဒီမိုကရေစီရဲ့လူခွင့်ရေးဖြစ်ပေါ်တိုးတက်ရေးအတွက်လည်းကူညီထောက်ပံ့တာတွေရှိခဲ့ပါတယ်။
ကိုမိုးစောပြပြသွားတာပါရှင်အမေရိကန်သမ္မတကျန်းသစ္စာကျေးဇူးပွဲခန္ဓာအကြောင်းပြင်ဆင်ကျင်းပနေကြပုံပါဝင်ဆွေးနွေးကြပုံတွေကိုဒီရေဒီယိုအစီအစဉ်ပြပချင်းထုတ်လွှင့်မယ်ကျွန်မတို့ရဲ့ VOA TV အစီအစဉ်မှာတိုက်ရိုက်သတင်းပေးပို့ထုတ်လွှင့်သွားမှာမို့လို့စောင့်မျှော်ကြည့်ရှုနိုင်ကြပါရှင်အခုဆက်ပြီးတော့နားဆင်ကြမှာကတော့လေဒီရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ဦးဆောင်မဲ့အမေရိကန်အစိုးရနဲ့မြန်မာနိုင်ငံခြားဆက်ဆံရေးအလားအလာတွေအကြောင်းဖြစ်ပါတယ်ဒီမြန်မာနိုင်ငံသားတွေကအမေရိကန်အစိုးရတဲ့လက်ထက်မြန်မာနိုင်ငံနဲ့ဆက်ဆံရေးပေါ်မှာရှိနေတဲ့သဘောထားအမြင်တချို့အကြောင်းကိုတော့ VOA သတင်းတောက်မေခါကစူးစီးတင်ပြထားပါရရှင်
။အမေရိကန်ပြည်အောင်စုရဲ့45ရောက်မြောက်သမ္မတအဖြစ်ဒီကနေ့ကျန်းသစ္စာကျင်းပပြီးတရားဝင်တာဝန်ယူတော့မယ်။ဒေါ်နယ်ထရန့်အစိုးရလက်ထက်မှာမြန်မာနိုင်ငံနဲ့အမေရိကန်ဆက်ဆံရေးအပြောင်းအလဲတွေတွေ့ရမယ်လို့မျှော်လင့်မှုတွေရှိနေကြပါတယ်။အထူးသဖြင့်မြန်မာနိုင်ငံပေါ်ပိတ်ဆို့တန်ခတ်မှုတွေဖယ်ရှားပြီးဆက်ဆံရေးတွေတုံ့ပြန်ခဲ့တဲ့သမ္မတအိုဘားမားအစိုးရနဲ့မတူခြားတဲ့မူဝါဒတွေကျင့်သုံးဖို့ကတိပေးထားတာကြောင့်တိတိတတ်တဆက်ဆံရေးအပြောင်းအလဲတွေတွေ့ရလိမ့်မယ်လို့လူငယ်စီးပွားရေးလုပ်ငန်းရှင်တဦးဖြစ်တဲ့ကိုကျော်လွမ်းမိုးကယူဆထားပါတယ်
။သူကထရမ်ကသူကသူနဲဆွဲကားလာတော့မှာနော်။သူကဒီရင်းတော့ကဘာနဲ့မှရှိအမေရိကန် manufacturing ကုမ္ပဏီဘောနော်တော့ chip လေးပါကြောင့် manufacturing ကုမ္ပဏီတွေကိုဘာနဲ့အမေရိကန်ကုမ္ပဏီရှိရဲ့အဥ္စာတွေကိုလည်းသူရက်တန်သွားအဲ့အမျိုး chip တွေပါလက်ပတ်သက်ပြီးတော့ invest လုပ်တဲ့ဥ္စာတွေလည်းသူရက်တန်မယ်ဆိုပုံစံမျိုးသူပြောခဲ့ရပါတော့အဲ့အမျိုးဆိုတော့ခါကြောင့်အမေရိကန်ရဲ့ investment လည်းဒီကိုအားကြီးတော့ဝင်လာကြအကြောင်းတော့မရှိဘူးလို့ထင်တယ်
မြန်မာနိုင်ငံရေးလေလာသုံးသက်သူတဦးဖြစ်တဲ့ဥမမောင်ဆိုးကတော့သမ္မတတဲ့ထရန့်လက်ထက်မှာမြန်မာနိုင်ငံအပေါ်ဆက်ဆံရေးဟာတရုတ်နဲ့အမေရိကန်ဆက်ဆံရေးအပေါ်မှာမူတည်နေတယ်လို့အခုလိုပြောလိုက်ပါတယ်
ครั้งอ่ะตู้မျိုးသားจุซูอ่ะရှိတယ်ဘာရွေးရဲ့အချိုးဆူอ่ะမရှိဘူးကြည့်တယ်မကြည့်ဘူးဆိုရမှာသူ့ရဲ့အချိုးဆူอ่ะဘာမှာသွားကြည့်ရမလဲဆိုတော့တရုတ်နဲ့သူနဲ့ပြိုင်ဆိုင်မှုမှာပဲဆိုင်မှာအဲအခုကိုစပြီးတော့တရုတ်နဲ့သူကစတင်းมาတဲ့ဟာတွေတွေ့ရတယ်ဥပမာဆိုတရုတ်နိုင်ငံတနိုင်ငံနဲ့သဘောထားဆွေးနွေးစရာမရှိဘူးဆိုပြီးတော့တရုတ်ကတင်းနဲ့တင်းมาသလိုတောင်တရုတ်ပြင်လေကိစ္စနဲ့ပါလေပြင်းပြင်းထန်ထန်တင်းมาအဲ့တော့ဒီလိုတရုတ်နဲ့ရင်ဆိုင်တဲ့အချိန်မှာဒီတရုတ်ကဒီအိန္ဒိယသမုဒ္ဒရာထွက်ပေါက်ဖြစ်နေဘာဘီသူဘလို့သဘောထားမလဲဆိုတာအဲ့ဒါအရေးကြီးဆုံးပဲအဲ Republican တွေကလှုပ်ရင်သူကပြက်ပြက်သားသားလှုပ်တတ်တယ်လို့ပြောမလားတစောက်ကန်လှုပ်တတ်တယ်လို့ပြောမလားအဲ့တော့ Democrat တွေခစ်တဲ့ဆိုင်တော့ Republican ခစ်ဆိုရင်တော့စစ်ဖြစ်တာများတယ
်ပညာရေးပိုင်းတွေနဲ့အခြားသောလူမှုရေးစီးပွားရေးပိုင်းတွေမှာပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်နေတဲ့မြန်မာနိုင်ငံအတွက် American နိုင်ငံဘက်ကအကူအညီတွေဒီထက်ပိုမိုရလာနိုင်ဖို့မျှော်လင့်နေမှုဟာသမ္မတ Trump လက်ထက်မှာခက်ခဲလာနိုင်တယ်လို့တုံ့တက်မှုတွေရှိနေပါတယ်တွိုင်းပေါက်ဆိုတဲ့လုပ်ငန်းကိုလုပ်ကင်နေတဲ့ဒေါက်တာအောင်ဟင်းကတော့သမ္မတ Trump လက်ထက်မြန်မာနိုင်ငံပေါ်ရရှိနေတဲ့အကူအညီတွေနဲ့ပတ်သက်ပြီးသူကတော့အခုလိုပြောဆိုသွားပါတယ်
ကျွန်တော်ဒီ sanction တွေပါပြိဆုပ်မှုတွေလွတ်သွားတဲ့အချိန်မှာအရင်နှီးရအများကြီးဝင်လာမယ်လို့ကျွန်တော်မျှော်မှန်းခဲ့ကြတယ်။ဒါမှမဟုတ်အားလုံးနဲ့သိတဲ့အချိန်မှာအရင်နှီးမြုပ်နှံမှုတွေကတိတိတသားကြီးမဝင်လာဘူးပေါ့နော်။ဝင်လာတဲ့အပိုင်းတွေရောရှိတယ်။ဒါမှမဟုတ်တိတိတသားကြီးအားလုံးမျှော်မှန်းလို့ဒီအလုပ်ကံခွင့်ရတိုးတက်လာတာတို့ဘာလို့စိတ်ယုံနေဝင်လာတာတို့ investment တွေဝင်လာတော့အဲ့အရာတိတိတသားမရှိသေးဘူးပေါ့။မရှိသေးတဲ့အတွက်ဒါရောဒါအရင်ဥမာမလက်ထက်မှာမရှိသေးဘူး။အခု Donald Trump လက်ထက်မှာသူ့ရဲ့ policy အရဆိုရင်အရင်မဝင်ခဲ့တဲ့ဟာပိုပြီးမဟုတ်အရင်ဝင်မှုဆိုင်ပြင်းပြီးစောင့်မြော်နေတဲ့အရာကပျောက်တောင်ပျောက်သွားပြီလားပေါ့နော်အဲ့လိုမျိုးလဲကျွန်တော်စိတ်ပူလာရောရှိပါတယ
်သောတာရှင်များရှင်အမေရိကန်ပြည်ထောင်စုမှာသမ္မတသည်အဖြစ်ဒေါ်နယ်ထရန့်တာဝန်ယူတဲ့အခါမြန်မာနိုင်ငံနဲ့ဆက်ဆံရေးမှာထူးထူးခြားခြားဘာတွေများပြောင်းလဲလာနိုင်ပါသလဲသမ္မတအိုဘားမားလက်ထက်မှာတော့လို့နီးကပ်တဲ့ဆက်ဆံရေးမျိုးရှိနေနိုင်ပါသေးသလားသောတာရှင်တွေအနေနဲ့ရောအမေရိကန်မြန်မာဆက်ဆံရေးကိုဘယ်လိုပုံစံမျိုးနဲ့မြင်တွေ့လိုပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးသွားမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချုပ်တင်ပေးပို့ထားလို့ရပါတယ်ဒါရိုက်လေလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဒါရိုက်လေလိုင်းအစီအစဉ်ကကြိုဆိုပါရစေ
။ VOA တရရလေးလိုင်းအစီအစဉ်တွေကိုအင်္ဂါနဲ့စနေညတိုင်းမှာတစ်ပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်ရှင်အခုလာမယ့်စနေညတရရလေးလိုင်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်ကျမတို့ရဲ့ရေဒီယိုအစီအစဉ်ပြပြခြင်းမှာလည်းဒီထုတ်လွှင့်မဲ့နေ့စဉ် TV အစီအစဉ်မှာရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ရဲ့ဒီကနေ့ကြမ်းတစ်စာချိန်ဆိုပွဲနဲ့ပတ်သက်လို့သိထားရသမျှကိုတရရသတင်းပေးပို့ထုတ်လွှင့်သွားမှာမှစောင့်မျှော်နားဆင်နိုင်ပါရှင်အခုကချင်ပြည်နယ်ဘက်ကသတင်းတပုတ်ကိုပြောပြပေးပါမယ်ရှမ်းပြည်နယ်မြောက်ပိုင်းဒေသမူဆဲခရိုင်မွန်ကိုမြို့ကသတင်းတင်းထောက်ဆရာနှစ်ဦးကိုတပ်မတော်ကဖမ်းဆီးထိန်းသိမ်းထားတဲ့အကြောင်းကာကွယ်ရေးဦးစီးချုပ်ရုံးကမနေ့ကသတင်းထုတ်ပြန်ပါတယ်သူတို့နှစ်ဦးဟာ KIO ကချင်လက်နက်ကိုင်အဖွဲ့အတွက်လူသစ်စုပေးတာသတင်းပေးတာလောက်ကြောင်ဝါဒဖြန့်နာတွေကိုလုပ်ခဲ့တဲ့အကြောင်းကြေညာချက်မှဖော်ပြခဲ့ပေမဲ့ကချင်နှစ်ချင်းခရိုင်အဖွဲ့ချုပ်တာဝန်ရှိသူတွေကတော့ဒီလိုကိစ္စတွေကျူးလွန်တာမရှိကြောင်းတုံ့ပြန်ထားပါတယ်အပြည့်စုံကိုဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်ရှင်
ဟုတ်ကဲ့ပါဖန်စီထိမ့်သိမ့်ခံလာရတဲ့မွန်ဂိုတင်းထောက်ဆရာဦးတွန်တော်နောင်လတ်နဲ့ဦးလန်ကျော်ကန်ဆန်းတို့ဟူဟာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအတွက်လူသစ်စုဆောင်းခြင်းသတင်းပေးခြင်းလှုပ်ဆောင်ခဲ့တယ်လို့တပ်မတော်ရဲ့ဆွဆွဲချက်ပေါ်ဖြစ်နိုင်ခြင်းမရှိဘူးလို့ကချင်နှစ်ချင်းခရိယံအဖွဲ့ချုပ်အထွေထွေတွေ့မှုဒေါက်တာခလန်ဆန်းစွန်ကပြောပါတယ
်ဆွဆွဲချက်တွေကတော့တော်များတယ်ကချင်ပြည်အနေနဲ့ကတော့ဟိုမိတ်ဆွေအားလုံးကတော့ဆက်နွယ်မှုတော့ရှိနေကြတာကြီးပဲဒါပေမဲ့ခုနပြောတဲ့ဟိုကိုချစ်လက်ရောက်ကိုညီတာတို့ဒီနိုင်ငံတော်ရဲ့ဒီမှာကိမှုပြပြလောက်အောင်လှုပ်ဆောင်မှုတော့ရှိမယ်လို့ထင်မှုကျွန်တော်ဆိုတော့ကျွန်တော်ကတော့သူတို့ဆွဆဲချက်ပေါ်မှာတကယ်လို့တရားရုံးမှာဟိုရင်ဆိုင်ကြီးမှဖြစ်ရှိမယ်ဆိုရင်တော့ကျွန်တော်ထင်တယ်အမှန်တရားတော့ပေါ်လာပါလိမ့်မယ်ဒါပေမဲ့ဟိုစစ်တပ်ထဲမှာတွေ့လက်ထက်မှာဖြစ်ရှိမယ်ဆိုရင်တော့ဖြေမှန်တော့ပေါ်လာမယ်လို့တော့မထင်ဘူးကျွန်တော်တော့
တရားရုံးမှာပဲအမြင်ရောက်နေချင်တာပေါ့နော
်လက်ရှိတမတော်ကနေဖန်စီထိန်ထိန်ထားတဲ့တင်းထောက်ဆရာနှူးမှုကိစ္စအတွက်အရဖက်တရားရုံးကနေအမြန်ဆုံးကင်တွယ်စေချင်တယ်လို့သူကဆိုပါတယ်တင်းထောက်ဆရာနှူးကိုစစ်သားကနေစင့်ခေါ်ခဲ့ပြီးနောက်2016ခုနှစ်ဒီဇင်ဘာလ24ရက်နေ့ညမှာပျောက်ဆုံးသွားတာဖြစ်ကြောင်းသတင်းပေါ်ထွက်နေပေမဲ့မနေ့ကမှတမတော်ကာကွယ်ရေးဦးစီးချုပ်ရုံးကနေတရားဝင်သတင်းထုတ်ပြန်ခဲ့တာပါတမတော်ရဲ့စစ်ကြောမေးမြန်းချက်ရဥတီတီနောင်လဟာမွန်ဂိုကာကွယ်ရေးတပ် MDA မှာမွန်ဂိုမျိုးနဲ့အုပ်ချုပ်ရေးမှုဖြစ်တာဝန်ထမ်းဆောင်ခဲ့ဘူးလို့ဖြစ်ပြီး KIO နဲ့ကိုကန်တပ်ဖွဲ့ခေါင်းဆောင်တွေနဲ့ရင်းနှီးသူဖြစ်တာကြောင့်မွန်ဂိုမျိုးနှင်းချင်းခရိယံတဲ့ဥက္ကဋ္ဌဖြစ်အသွင်ယူပြီးတမတော်စစ်ကြောလှုပ်ရှားမှုတွေကိုသတင်းပေးခြင်း၊ငွေကြေးထောက်ပံ့ပေးခြင်း၊ပြည်ပမီဒီယာတွေနဲ့ချိတ်ဆက်ပြီးတော့တမတော်ပေါ်မှာနိုင်ငံတကာနဲ့ပြည်သူလူထုအသိအမြင်လွှဲမှားစေဖို့မဟုတ်မမှန်လှုပ်ကြဝါဒပြခြင်းမွန်ဂိုတိုက်ပွဲဖြစ်စဉ်မတိုင်မီနဲ့တိုက်ပွဲကာလအတွင်း KIA ဖွဲ့နဲ့အချင်းချင်းဆက်သွယ်ဆောင်ရွက်ခဲ့လို့ဖြစ်ပြီးဥလန်ကျော်ကန်ဆိုင်ကတော့ KIA တို့လူသစ်စုဆောင်ပြီးတော့စက်သုံးစီတွေကိုတည်ယူပို့ဆောင်ကူညီပေးဆောင်တဲ့ဒုလူစစ်ဆေးသွေးရှိရတယ်လို့တပ်မတော်ဘက်ကနေသတင်းထုတ်ပြန်ထားပါတယ်ဥတုံတော်နောင်လတ်နဲ့ဥလန်ကျော်ကန်ဆိုင်တို့နှူးကိုဖမ်းဆီးထိန်းသိမ်းထားတဲ့ဖြစ်စဉ်ပေါ်မှာမူဆယ်မြို့မှရဲစခန်းမူသူရဲမှုအေးမြင့်ကခုလို့ပြောပါတယ်
ဒီတော့ဆရာမြောက်ကတော့တက်မတော်ကနေစစ်စစ်နေတယ်လို့ပဲသိရတယ်။သူတို့ရှောင်းမြောက်ဒေသမှာအကြမ်းဖက်ဖြစ်ခြင်းများမှာသူကအကြမ်းဖက်တောင်းကျမ်းသူများအတွက်ငွေကြေးထောက်ပံ့ကူညီတယ်၊ပြင်းပေးတယ်၊လူသစ်စုဆောင်ပေးတယ်ပြီးတော့သူကမဟုတ်မမှန်လောက်ကြဝါရဖြတ်ခြင်းများဆောင်ရွက်ခဲ့သူနှစ်ဦးလို့သူကအဲ့လိုတော့ဆိုထားတယ်။ဆုံးတဲ့အတိုင်းကတော့ကျွန်တော်တို့ကတရားဥပဒေအရဆက်လက်အရေးယူဆောင်ရွက်မယ်ဆိုရင်တော့ကျွန်တော်တို့တပ်ဆိုင်ရာရဲစခန်းစပိုင်ကိုသူကအထက်တကျလွှဲပြောင်းအပ်နိုင်မှာဗျာ။
သက်ဆိုင်ရာတမတော်ဘက်ကစစ်ဆေးမေးမြန်းပြီးရင်သက်ဆိုင်ရာရဲဌာနစီစနစ်တကျအနှံသွားဖို့အစီအစဉ်ရှိတယ်လို့လဲသူရဲမှုအင်းမြစ်ကပြောပါရယ်မွန်ဂိုမြုတ်ခန့်သူကတော့အဖမ်းဆီးခံရတဲ့တင်းထောက်ဆရာနူးဟာတမတော်ဆွတ်ဆွဲတယ်လို့မဟုတ်ပဲမြုတ်ခန့်လူကြီးလူကောင်းတွေဖြစ်တယ်လို့လဲဆိုပါရယ်
သူကတော့အဲ့လိုမျိုးဒီမဟုတ်ပါဘူးတကယ်တယောက်ဆိုရင်တော့ attach ရဲ့အဲ့ဒီမွန်ဂိုရဲ့တကယ်မျိုးမြင့်ဖားမိပါလို့ဒီလိုကောင်းပါဟောတယောက်ကဒီ youth pastor ပါပဲကျွန်တော်တို့အတင်းတော်မှာကောင်းကောင်းမွန်မွန်လူငယ်တွေကိုတကယ်စပါတာတရားတွေကိုတကယ်ကောင်းကောင်းမွန်မွန်ဖြေယုံတဲ့တရားဟောတဲ့ဆရာပါသူတို့ကတကယ်လူကြီးလူကောင်းနေဖြစ်ပါတယ
်မွန်ဂိုမျိုးကတင်းထောက်ဆရာဥတုံတော်နောင်လတ်နဲ့ဥလန်ကျော်ကန်ဆိုင်တို့နှူးကိုဥပဒေလှုပ်ထုံလုံနည်းတွေနဲ့ညီအသေးစိတ်စီစစ်မေးမြန်းဆောင်ရွက်ခြင်းစစ်ကြောချက်တွေကိုအတည်ပြုခြင်းများကိုအချိန်ယူဆောင်ရွက်နေပြီးဆက်လက်ရေးယူဆောင်ရွက်နိုင်ရေးအတွက်တပ်ဆိုင်ရာရဲစခန်းကိုစနစ်တကျလွှဲပြောင်းအပ်နှံသွားမှာဖြစ်ကြောင်းနဲ့တပ်မတော်စစ်ကြောင်းတွေအနေနဲ့လက်နက်ကန်တပ်ဖွဲ့တွေရဲ့အမှားခံတွေကိုထပ်မံဖမ်းဆီးရမိရေးနဲ့ဒေသတည်ငြိမ်အေးချမ်းရေးအတွက်ဆက်လက်စီစစ်ဖော်ထုတ်ဆောင်ရွက်နေတယ်လို့လည်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကနေမနေ့ကသတင်းထုတ်ပြန်ထားပါရခင်ဗျာ
နိုင်ငံအိမ်စုံစမ်းတင်ပြခဲ့တာပါရှင်အခုရေဒီယိုအစီအစဉ်ပြပချင်းထုတ်လွှင့်ပေးမယ်နေ့စဉ် TV အစီအစဉ်မှာရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ရဲ့ဒီကနေ့ကြမ်းတစ်စာကျင်းပပွဲအခမ်းအနားအကြောင်းသိထားသမျှတိုက်ရိုက်သတင်းပေးဖို့ထုတ်လွှင့်ဖို့ရှိတဲ့အကြောင်းကိုလည်းကြိုတင်အသိပေးပါစေရှင်အခုညနေပဲအစီအစဉ်တွေမကြခင်ဆုံးသက်ပါတော့မယ်ရှင်အစီအစဉ်ဆုံးအဆုံးမတက်ခင်မှာသတင်းအချင်းချုပ်ကိုကိုရနိုင်ကကြီးညာပေးပါဦးမယ်ရှင်
အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကနိုင်ငံသားတိုင်းအတွက်ကြီးမြတ်တဲ့အမေရိကန်ပြည်ထောင်စုဖြစ်အောင်အလုပ်ကြိုးကြိုးစားစားလုပ်ပြီးတော့တိုင်းပြည်ကိုညီညွတ်အောင်လှုပ်သွားမယ်လို့သမ္မတသစ်ကျန်းသစ်စာကျင်းဆိုပွဲအကြိုမနေ့ကြာသပတေးနေ့ကကတိပြုပြောဆိုလိုက်ပါတယ်။သူဟာ45ရောက်အမေရိကန်သမ္မတအဖြစ်နဲ့ဒီကနေ့တောက်ချာနေ့မှာကျန်းသစ်စာကျင်းဆိုမှာဖြစ်ပါတယ်ခင်ဗျာ။ရွေးကောက်ခံအမေရိကန်သမ္မတဒေါ်နယ်ထရမ့်ကသမ္မတသစ်ဖြစ်ဒီကနေ့ကျန်းသစ်စာကျင်းဆိုဖို့လုပ်နေချိန်မှာပဲအမေရိကန်ပြည်ထောင်စုဝါရှင်တန်နယူးယောက်ပါဝင်လန်ဒန်ဆစ်ဒနီတိုရွန်တိုမနီလာစတဲ့ကမ္ဘာမျိုးကြီးတွေမှာလည်းသူ့ကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေကျင်းပခဲ့ပါတယ်နယူးယောက်မြို့မှာတော့ကျန်းသစ်စာကျင်းဆိုပွဲအကြိုဆန္ဒပြတဲ့အနေနဲ့ဟောလိဝုဒ်ကကမ္ဘာကျော်ရုပ်ရှင်မင်းသားမင်းသမီးတွေဦးဆောင်အပါဝင်ဆန္ဒပြသူရာပေါင်းများစွာကထရမ့်နိုင်ငံတကာဟိုတယ်နဲ့ထရမ့်အဆောက်အုံရှိမှမနေ့ကြာသပတေးနေ့ကဆန္ဒပြခဲ့ကြပါတယ်ဝါရှင်တန်ကဆန္ဒပြပွဲမှာတော့ဆန္ဒပြသူတွေနဲ့ရဲတွေကြားမှာတင်းမာမှုတချို့ရှိခဲ့ပါတယ်ဗြိတိန်နိုင်ငံကြားရေးဝန်ကြီးဘောရစ်ဂျွန်ဆန်ဟာမြန်မာနိုင်ငံကိုနှစ်ရက်ကြာခီးစဉ်ဖြစ်ရောက်ရှိလာပြီးတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ပါဝင်မြန်မာဆိုရထိတ်တန်းခေါင်းဆောင်တွေနဲ့တွေ့ဆုံသွားဖို့ရှိပါတယ်ဒီနေ့နေ့လယ်ပိုင်းမှာနေပြည်တော်ကိုရောက်ရှိလာတဲ့ဗြိတိန်နိုင်ငံသားရဲ့ဝန်ကြီးကမြန်မာနိုင်ငံရဲ့ဒီမိုကရေစီကြိုးပမ်းမှုတွေကိုအကူအညီပေးဖို့ကမ်းလှမ်းမှာဖြစ်ကြောင်းလည်းလှမ်းနှမ်းမှာထုတ်ပြန်တဲ့ကြေညာချက်ထပ်မှပြောထားပါတယ်ခင်ဗျာ
တောက်ကြနေညနေခင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုရိုင်းနိုင်ကြေညာပေးသွားတာပါဒီညနေအစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ Audrius Regis ဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VO Internet စာမျက်နှာ bami.voanews.com မှာလည်းပြန်ပြီးနားဆင်နိုင်ပါတယ်။လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်တွေအဆုံးသတ်ပါတော့မယ်ရှင်။တော်ရရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျွန်မခွားညိုပါရှင်။
This program has come to you from the Voice of America, Washington.